ဗုဒ္ဓနေရုံကအမေရိကန်ပြည်ထောင်စုလွှတ်တော်ရဲ့အတင်းဝင်ပြီးဖျက်ဆီးခဲ့ကြသူတွေအပေါ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေရာဇဝတ်မှုဖွင့်စုံစမ်းနေပါပြီ။အထူးဂရုနဲ့ပါဝင်တဲ့ Trump လိုလားသူယာနက်စီရဲ့စည်းရင်းကိုထုတ်ပြန်ပြီးဖော်ထုတ်ဖန်ဆီးသွားမယ်လို့ကြားသာပြီးနေရုံကကြေညာပါတယ်။အထူးဂရုနဲ့ပါဝင်သူ15ယောက်ကိုဝါရှင်တန်မြို့တော်ကပြည်ထောင်စုတရားရုံးမှကြားသာပြီးနေရုံကအမှုဖွင့်ထားတယ်လို့ DC ခရိုင်ယာယီရှေ့နေ Michael Shawen ကပြောပါတယ်။နောက်ထပ်အယောက်40ကိုလည်းခရိုင်အထက်တရားရုံးမှအမှုဖွင့်ထားပါတယ်။အများစုကလွတ်တော်ပရဝုံနဲ့တရားမဝင်ဝင်ရောက်မှုနဲ့ဖြစ်တယ်လို့ရှေ့နေရှာဝန်ကပြောပါတယ်။ပြည်ထောင်စုအမှုတွေနဲ့တရားစွဲထားတဲ့အထက်မှာအစိုးရအဆောက်အဦတွေကပစ္စည်းတွေကိုခိုးယူမှုလက်နက်ဆိုင်ရာဥပဒေချိုးဖောက်မှုတို့ပါဝင်ပါတယ်။လွတ်တော်အဆောက်အဦနားမှာဖမ်းမိသူတယောက်ကိုတော့မောင်းပြန်တနက်ကိုင်းဆောင်မှုအစ်စ်ပြစ်ဖောက်နိုင်တဲ့ဓာတ်စီပုံ၁၁ခုပိုင်ဆိုင်မှုတို့နဲ့ဖမ်းဆီးထားပါတယ်။တရားဥပဒေချိုးဖောက်ခဲ့သူတွေကိုဥပဒေနဲ့အညီဖမ်းဆီးအရေးယူနိုင်ဖို့လားနယ်ချီအချိန်ကြာနိုင်ပေမဲ့အသေးချစုံစမ်းအရေးယူသွားမယ်လို့ DC ခရိုင်ယာယီရှင်းနေကပြောပါတယ်။လုံခြုံရေးကင်မရာတွေကရိုက်ကူးတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်တင်တဲ့ဗီဒီယိုတွေကနေပြီးတော့ဥပဒေချိုးဖောက်သူတွေကိုပိုက်ဆိုင်တိုက်ရှာဖွေပေါ်ထုတ်သွားမယ်လို့သူကပြောပါတယ်။